ဲ့တမရဂျီဒေါက်တာမင်းစိုးခင်ဗျာဒီမကြာသေးခင်ကပဲ H1N1 လို့ခေါ်တဲ့ဒီပြင်းထန်တဲ့ဒီတုတ်ကွေးမျိုးစားပေါ့နော်ဖြစ်ပြီးတော့ရန်ကုန်မှာလည်းဒီအရေးပေါ်ကုသဆောင်တွေမှာကုနေရတဲ့လူနာ3အပြင်ဒီချင်းပြည်နယ်မှာဆိုလို့ရှိရင်ဒီ H1N1 ပိုကူးဆက်ထားတဲ့လူတနည်းရှိကြတဲ့သူတွေကတဦးသေဆုံးသွားတဲ့လူကြားပါတယ်ဆရာအဲ့ဒီခါကျတော့ဒီယောဂရဲ့ဒီစွန့်ရတဲ့အနေထားဘယ်လောက်ထိရှိလဲဆရာကြီး
ယောဂမျိုးစားကြတော့ကျွန်တော်တို့ဒီဇာတိအပြောင်းလဲမှာဖြစ်လေဖြစ်တာရှိတဲ့တုတ်ကွေးရဲ့ဖြစ်တဲ့ influenza virus လို့ခေါ်တဲ့ဒီ virus ကြောင့်ဖြစ်တဲ့ seasonal flu လို့ခေါ်တဲ့ဒီဇာတိအိမ်ဒီတုတ်ကွေးဌာနယောဂပဲဖြစ်ပါတယ်ဒါမှမဟုတ်သူကရိုးရိုးဌာနလာတဲ့ပို့ပြီးတော့ကြွားထားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့တုတ်ကွေးယောဂမျိုးစားဖြစ်ပါတယ်အခုသမိုင်းနေအကစားဝင်ဌာနနေပြီးတော့ထုတ်ပြန်တဲ့သတင်းတွေရဆိုလို့ရှိရင်အဲ့ဒီပြင်းထန်တဲ့အဆုတ်ကြောင့်တုတ်ကွေးယောဂဖြစ်တဲ့အော်သူတို့က influenza type A H1N1 virus ကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါတ
ယ်ဟုတ်ကဲ့ဆရာဒီ H1N1 အမျိုးအစားပေါ့နော်ပြင်းထန်တဲ့ဒီရာသီလိုက်ဖြစ်တဲ့တုတ်ကွေးယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့respiratory tract ကိုလည်းပြောရပါတော့ကျွန်တော်နှာချီတယ်ချောင်းဆိုးတယ်ဘယ်လိုယောဂဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီအထွေထွေတလိပ်အဲ့အနေပြီးတော့ဒီအဓိကကုသတာပါအော်ရှူနေတဲ့အတွက်ကုသတာပါတယ်နော်ခုနပြောတဲ့ယောဂရှိတဲ့လူရဲ့ဖြစ်တဲ့ရေစိုက်ထားတဲ့လက်နဲ့ထိပ်ပြီးနေပြီးတဲ့အခါကျလို့ရှိရင်အဲ့မှာနှာခေါင်းကိုင်းသက်ကိုင်းနေရာနဲ့စပြီးတော့ဆုပ်နဲ့သက်ရှူလမ်းကြောင်းကျေးဇူးတင်ပါတယ်ဘုရားကုသပြောင်းမှာနိုင်ပါ
ဟုတ်ကဲ့ဆရာကာဝယ်ဖို့အတွက်ဆိုရင်ဆရာကြီးဘယ်လိုအကောင်းဆုံးချင်ပြနေလဲ
ခုနပြောတဲ့ယောဂရှိတဲ့လူကဆုံးဆုံးနာစီသူ့ရဲ့ထွက်တရားအလိုက်ကနေပြီးကုသတဲ့ကြောင့်လေတဲကနေတစ်ဆင့်ကုသနိုင်တယ်ပေါ့သူလေတဲ့တစ်ဆင့်ကုသနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီတုတ်ကွေးဖြစ်နေတဲ့လူကိုယ်ရန်ကသူ့စီကနေပြီးဆုံးဆုံးမေးနာစီမဲ့ဆိုလို့ရှိရင်လက်ကင်ပေါ်ကလက်စုပ်ပေါ်ကအဲ့လိုမျိုးနေပုတ်ပြီးတဲ့အချိန်ဆုံးဆုံးတဲ့အာချီရဲ့လေးချင်းကိုသူ့ဖို့တယ်လိုအပ်ပါတယ်။ဒါပြီးပူပြီးတော့ကောင်းတာသူကသူမျိုးမကူးဆက်ဖို့အတွက် mask လို့ခေါ်တဲ့နှာခေါင်းနဲ့ပြဿနာကိုအုပ်တဲ့နှာခေါင်းစည်းကိုသတ်ဆင်ထားပြီးတော့ပူပြီးတော့ကောင်းမှတခြားဘူးမပြတ်နိုင်တော့ဘူးပေါ့။နောက်တစ်ခုကကျတော့သူကနေပြီးတော့အဲ့လိုလက်နဲ့အုပ်ပြီးတော့ဆောင်းဆိုးနှာကြီးလုပ်ပြန်သလိုရှိလက်မှာဒီပိုးပါတဲ့ဒီ body secretion တွေရရှိသွားမယ်။သူကနေပြီးတော့ခုနတကားလက်ကင်တို့ခြေကားတို့အဲ့လိုမျိုးကိုင်းရတဲ့သူလို့ရှိရင်အဲ့ဒီသူကိုင်းသွားတဲ့လက်ကိုင်းတို့ခြေကားတို့လိုက်ကိုင်းတဲ့လူကလည်းပဲအဲ့ဒီတစ်ချိန်ကုသပြန်မှနိုင်ပါတယ်။အဲကြောင့်မလို့ခုနယောဂရှိတဲ့လူကလည်းပဲဆောဆောနာရှိတဲ့အခါမှာဝင်းနဲ့အုပ်ပြီးတော့ဆောဆောနာရှိတဲ့လူအပ်တယ်။နောက်ပြီးတော့ဒီဒေရလူကြီးအခုသမခံတဲ့လူကြီးအားဆိုလို့ရှိရင်လည်းပဲသူတို့မတ်တက်ထားနိုင်တဲ့ပုံကောင်းတာပေါ့။နောက်ပြီးတော့သူကလက်ကိုတော့မချခဏဆိုလို့ဆီကျိုးပြီးတော့ဒီဥဒေလိုပါလေတကူကြီးတက်မှာသက်ရှိရုပ်ပြုဆက်ဖို့တလိုပါလေဒီချက်ကကျတော့အခုလိုအချိန်မျိုးမှာတော့လူထုထုရှိနေတဲ့နေရာကိုစောင့်စားနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဆရာဒီအခုလိုကာကွယ်တဲ့ကြားရရပဲပေါ့နော်မတော်တဆဖြစ်လာခဲ့လို့ရှိရောဆရာဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုပ်ကူးတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
တော့တခြားတုပ်ကူးတွေနဲ့လည်းပဲဟိုတူလာရှိတယ်ကွဲပြားဆန္ဒလည်းရှိတယ်ပေါ့ဖြစ်သမှာမျိုးတုပ်ကူးလိုပဲဖြားမယ်နာစီမေချောင်းဆိုးမေပြီးတော့ခေါင်းကိုက်မေနောက်တစ်ခုလုံးကိုက်ခင်းမေဒါကတော့ဒီလေဘင်းနာမေအာတိရောက်ပြီဒါကတော့တခြားတုပ်ကွေးနဲ့အတူတူဖြစ်တာပဲသူကပို့ပြီးတော့ထူကြတာတခုကကျတော့ဒီအသက်ရှူရတာပို့ပြီးတော့ကြံ့မေတော့ဖြားရတဲ့ဟာကတန်းပို့ပြီးတော့ရှင်းမေဒီကကြံ့ဖြားကြည့်ပြီးတဲ့အခါအာဏာမျိုးရှိမေမင်းချောတာမျိုးရှိမေဘိုင်းအောင်တာမျိုးရှိမေပြီးတော့အသက်ရှူရတာပို့ခက်လာတာမျိုးဖြစ်တတ်ပါတချို့ဒီလိုပေါက်အောင်မချင်းမခံရတဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်။နောက်တစ်ခါ publication လို့ခေါ်တာပေါ့။နောက်ဆက်တွဲအနေနဲ့အဖြစ်နဲ့လဲဆိုလို့ရှိရင်တော့ acute respiratory distress syndrome လို့ခေါ်တဲ့အပြင်းထန်အဆုတ်ရောင်ရောဂါဖြစ်နိုင်တယ်။နောက်တစ်ခါဦးနှောက်အမိပါကြောင့်လည်းရောဂါဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ကြီးပြီးသေဆုံးနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ဆုံးရှုံးနိုင်တဲ့ဒီနောက်ဆက်တွဲရောဂါပြင်းထန်တဲ့အဆင့်တွေမရောက်ခင်မှာအမြန်ဒီစီအောင်စေကံပြသလို့လိုတာပါဆရာနော
်ဟုတ်ကဲ့ဗျအဲ့တော့ခုနလိုမျိုးဖြစ်ပြီးဟာ3ရက်လောက်4ရက်လောက်တည်းမှာအဖျားမကျဘူးဆိုလို့ရှိရင်တော့အသက်ရှူရတာပုံပြီးတော့ ေါ်လာမယ်ပြက်လာမယ်ဆိုလို့ရှိရင်တော့ဒီဆက်ကဒီကမှာသာပြီးသူကနေဆောင်ရင်ပြတ်တာကိုလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြတ်တဲ့နေရာမှာဟောဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာလေ
းသူကအင်းချာကြောင့်ကုသပေးမိဒီလက်ခံချက်လို့ရှိရင်အသက်ရှင်နှံကြောင့်ဟိုဆပ်ပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးချက်မှကုသကျန်ကနေမှထည့်ပြီးတဲ့အခါကျရင်သူနေပါဒီအဆုတ်ကအသက်ရှူခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှူကောင်းလုပ်ပြီးတဲ့ဆက်ကူညီနဲ့တုံ့နိုင်နေဒီအခြားရန်ကြည့်လို့ရှိရင်အဖျားကြောင်တဲ့လုပ်ပြီးနေတယ်ပြီးတော့သူကနေဆက်စည်းစားပြီးတဲ့အခါကျလို့ရှိရင်တခြားဆက်တွေရောဂါတွေမဝင်နိုင်အောင်ကျွန်တော်ဗက်တီးရီးယားပိုးတွေမဝင်နိုင်အောင်ဒီပရိစီဝါစီတွေပြီးပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ကြပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြင်းထန်တဲ့ H1N1 ပေါ့နော်တကွေးရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှုံးမယ်ဆရာ
။ဒါအဲ့ဒီ virus ကဝင်တဲ့အခါကျလို့ရှိရင်ပြင်းထန်တဲ့အဆုတ်ရောဂါကဖြစ်တဲ့စုံစမ်းရလည်းပဲခုလိုလိုစေအချိန်မှာဟိုကန့်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကန့်အတွင်းနဲ့ဖြစ်သွားတာ2009လောက်ကမှကန့်ရောဂါအတွင်းနဲ့ဖြစ်သွားတာပါ။ခုကတော့ isolated case လို့ခေါ်မှာပေါ့နော်။သူချင်းစီပဲတွေ့နေတဲ့အကြောင်းမလို့အရင်ကြီးဆိုရင်ဆရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ပေါ့အဲ့လိုမျိုးသာပြီဆိုလို့ချင်းဖြစ်တယ်မလားဆိုပြီးတော့သတိပြုတာရေအချိန်မီစိတ်ကူးစောင့်မှုခံတာရေတို့မယ်ဆိုလို့ချင်းတော့အသက်အမြင်ဆုံးဆုံးမှုအရာတွေကာကွယ်နိုင်မှာလေ
ဟုတ်ကဲ့ချစ်စင်များကြီးတင်ပါတယ်ဆရာ